စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတဲ့သတင်းတင်ပြမှုနဲ့ DVB သတင်းတောက်ကို1300ချလိုက်ချိန်မှာပဲမြန်မာနိုင်ငံမှာအဖမ်းခံရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုတော့ပြန်ပြီးလွှတ်ပေးမှာဖြစ်ကြောင်းစစ်အုပ်ချုပ်ရေးကောင်စီကကြေညာပြင်းနေမှာကြေညာပါတယ်။ DVB သတင်းဌာနရဲ့ဘကိုးတိုင်းသတင်းတောက်ကိုမင်းညိုဟာမတ်လ3ရက်နေ့ကအဖမ်းခံရတာဖြစ်ပြီးမေလ12ရက်နေ့မှာတော့စစ်ခုံရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါဟာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကဆိုရင်ပထမဆုံးထောင်ဒဏ်အပြစ်ပေးတာခံခဲ့ရတဲ့သတင်းတောက်ဖြစ်ပါတယ်။ကိုမင်းညိုဟာရဲတွေရဲ့ရိုက်နှက်ညှဉ်းပန်းမှုကိုခံရတဲ့အပြင်သူ့မိသားစုတွေနဲ့လည်းတွေ့ခွင့်မရကြောင်းနဲ့သူ့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ DVB ကတောင်းဆိုထားပါတယ်။ကိုမင်းညိုလိုပဲဖမ်းဆီးတရားဆွဲဆိုတာခံနေရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုတော့မြန်မာဂျပန်နှစ်နိုင်ငံဆက်ဆံရေးကိုရှေ့ရှုပြီးပြန်လွှတ်ပေးမှာဖြစ်ကြောင်းစစ်တပ်သတင်းဌာနဖြစ်တဲ့မြဝရီကအကြေညာပါတယ
်။ဂျပန်သတင်းတောက်မစ္စတာယူကီကီတာဇူမီဟာဥရေချိုးဖောက်ထားသူဖြစ်ပေမဲ့လည်းမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံတို့ရဲ့အခုအချိန်ထိရင်းနှီးသောဆက်ဆံမှုနဲ့အနာဂတ်ဆက်ဆံရေးကိုရှေ့ရှုပြီးမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ရဲ့မေတ္တာရပ်ခံချက်ကိုအလေးထားပြီး၎င်းအားဆွဲဆိုထားသောအမှုများကိုပိတ်သိမ်းပြီးပြန်လည်ဆေးလုပ်ပေးသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါတယ်
။မစ္စတာကီတာဇူမီဟာ CDM လှုပ်ရှားမှုနဲ့စုပူးမှုတွေဆက်လုပ်နိုင်ဖို့ထောက်ပံ့ပေးခဲ့တဲ့အတွက်ရာဇသက်ကြီးပုံမှန်905ကကြီအပြင်ဗီဇာစီးကံမလိုက်နာမှုတွေနဲ့ဧပြီလ18ရက်နေ့ကတရားဆွဲဆိုခံရတာဖြစ်ပါတယ်။သူဟာလဲစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပထမဆုံးတရားဆွဲဆိုတာခံရတဲ့နိုင်ငံခြားသတင်းတောက်ဖြစ်ပါတယ်။မစ္စတာကီတာဇူမီဟာဖေဗရီလတုန်းကတချိန်ဖမ်းခံရတာဖြစ်ပြီးအခုဒုတိယအချိန်ဖမ်းမခံရခင်နိုင်ပိုင်းမှာမြန်မာစစ်တပ်နဲ့ရဲတွေအကြမ်းဖက်ဖြိုခွဲမှုကြောင့်တေဆုံးခဲ့ရသူတွေအတွက်ဂျပန်ရောက်မြန်မာတွေတိုကျိုကဖះချောင်းမှာဆူတောင်းပွဲကျင်းပတဲ့ဗီဒီယိုဖိုင်ကိုသူ့ Facebook မှာတင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးအဖမ်းခံခဲ့ရတဲ့သတင်းတောက်အယောက်80လောက်ရှိပြီးထက်ဝက်လောက်ဟာဂုဏ်ပြန်ပြီးမလွတ်ကြသေးပါဘူး။